တောင်ကျုပ်ပင်လယ်ထဲမှာရေပိုင်နဲ့အနေနဲ့အငင်းပွားနေတဲ့ဒီတရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးနဲ့ပုံပွင့်လင်းလင်းဆွေးနွေးခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးအန်ရီကေမနာလိုကဒီနေ့ကြေညာချက်ထုတ်ပြန်ပါတယ်။တောင်ကျုပ်ပင်လယ်ထဲမှာဖြစ်နေတဲ့တင်းမာမှုတွေကိုဖြေရှင်းရေးအတွက်ဆွေးနွေးအဖြေချဖို့လိုအပ်တယ်ဆိုတာကိုနှစ်ဖက်လုံးကလက်ခံကြတယ်လို့သူရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာတော့ဖိလစ်ပိုင်နဲ့တရုတ်ကြားမှာကျုံးနေတဲ့လင်းနေတဲ့ပြဿနာတွေကိုဖိလစ်ပိုင်အနေနဲ့သတိထားကင်တွယ်ရမယ်လို့ဝန်ကြီးဝန်ကြီးကသတိပေးပါတယ်။တရုတ်ဘက်ကကိုယ်ပိုင်နဲ့ကိုခုခံကာကွယ်ဖို့ပြက်ပြက်တသားတုံ့ပြန်တာမျိုးမခံရအောင်လို့ဖိလစ်ပိုင်အနေနဲ့အတွက်မမှားဖို့လိုတယ်လို့ဝန်ကြီးဝန်ကြီးကသတိပေးပါတယ်။တောင်ကျုပ်ပင်လယ်ထဲမှာတရုတ်ရောဖိလစ်ပိုင်ကပါသူတို့ပိုင်ဆိုင်တယ်လို့ပြောနေတဲ့ရေနံနိမိတ်နေရာတချို့မှာအခုလပိုင်းနဲ့အတွင်းဖိလစ်ပိုင်ငါးဖန်တင်မော်တွေအစိုးရတင်မော်တွေကန်ယိုဇန်တန်းဆောက်တက်တွေနဲ့တရုတ်ရေတက်တင်မောတွေကြားမှာထိတ်တိုက်ပြဿနာဖြစ်မှုတွေခက်စိတ်စိတ်ဖြစ်နေပါတယ်ရှင်။